ဟဝိုင်ရဲ့ချေဆက် eSports Center ကကြီးမှုပြီးရန်ကုန်မြို့မှာမနေ့ကစတင်ကျင်းပခဲ့တဲ့ဒီမီဒီယာညီလာခံကိုစတင်ကျင်းပခဲ့တာဖြစ်ပါတယ်။နိုင်ငံပေါင်း25နိုင်ငံကမီဒီယာကျွမ်းကျင်သူတွေနဲ့လုပ်ငန်းရှင်ပေါင်း300ကျော်တယောက်လျက်ရှိတဲ့သတင်းမီဒီယာလွတ်လပ်ခွင့်ရဲ့စိန်ခေါ်မှုများအကြောင်း300ကျော်ညီလာခံမှာတော့ဒီကနေ့အတွက်မီဒီယာနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့ခေါင်းစဉ်တွေထဲမှာငင်းချမ်းရေးတိစောက်မှုနဲ့သတင်းမီဒီယာအခန်းကဏ္ဍမှာပရိပခ္ခတွေရဲ့တွင်သတင်းယူတဲ့အခြေအနေအကြောင်းလည်းပါဝင်ပါတယ်။ဒီဆွေးနွေးမှုမှာပင်တိုင်ပါဝင်ဆွေးနွေးခဲ့ကြသူတွေထဲမှာအမေရိကန်ငင်းချမ်းရေးစင်တာနဲ့စီမံကိန်းတစ်ခုပူးရဲလှုပ်ဆောင်နေတဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းလည်းပါဝင်ပါတယ်
။ဟုတ်ကဲ့ဒီနေ့ဆွေးနွေးပွဲကငင်းချမ်းရေးလုပ်ငန်းစဉ်မှာမီဒီယာတွေရဲ့အခန်းကဏ္ဍအဲ့ဒီအခန်းကဏ္ဍနဲ့ပတ်သက်လို့ကဒီအော်စတြေးလျမှာရှိတဲ့တက္ကသိုလ်တစ်ခုကပါမောက်ခါတယောက်သူကတော့မင်းကြီးရဲ့ peace channelism လို့ခေါ်တဲ့ငင်းကြီးကိုအထူးပြုတဲ့သတင်းပညာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးသူဗမာပြည်ကလိုအပ်ချက်ကလေးတွေဒီကိစ္စအရေးကြီးရယ်ဆိုတဲ့အကြောင်းသူကပြောတယ်ငင်းကြီးလုပ်ငန်းစဉ်တွေမှာသတင်းသမားတွေအနေနဲ့အခြေအနေလေးတွေကိုပို့ပြီးတော့နားလည်သဘောပေါက်ပြီးတော့အထောက်အပံ့ဘယ်လိုဖြစ်အောင်လုပ်ပေးမလဲဆိုတဲ့အချက်လေးတွေကိုဆွေးနွေးသွားတာပေါ့နောက်တစ်ယောက်ကဟိုမြန်မာ peace center ကဥအောင်နိုင်ဦးသူတို့ရဲ့ငင်းကြီး center ကလုပ်နေတဲ့အခြေအနေလေးရှင်းပြတယ်ဒါပေမဲ့သတင်းသမားတွေကတချို့နားလည်မှုလွဲပြီးတော့သတင်းမှားတွေရေးတတ်ကြတယ်ဆိုတဲ့အကြောင်းသူထောက်ပြသွားတာရှိတယ်။နောက်တစ်ယောက်ကတော့အိညာပြည်ကသတင်းတော့မှာလေးတယောက်သူမွန်ဘိုင်းမှာခြေဆိုင်တယ်။သူကလည်းသူတို့အိညာပြည်ဘက်မှာဖြစ်ခဲ့တဲ့အခြေအနေလေးသူတို့အတွေ့အကြုံလေးကိုရှင်းပြသွားတယ်။ကျွန်တော်ကတော့အဓိကတော့ဒီအမေရိကန်ခြေဆိုင်အမေရိကန်ငင်းချမ်းရေးဌာနရဲ့အစီရင်ခံစာလေးတစ်ခုအကြောင်းကိုပြောပြတာပါ။
ဟုတ်ကဲ့အဲ့တော့ဦးတန်းလွင်ထွန်းကဒီအမေရိကန်ငင်းချမ်းရေးစင်တာကဒီငင်းချမ်းရေးလုပ်ငန်းပေါ်မှာမီဒီယာရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့သုံးသပ်ထားတဲ့အစီရင်ခံစာကိုပြောခဲ့တယ်ဆိုတော့အဲ့ဒီဟာလေးအချင်းချုပ်ပြောပြပေးပါလားရှင
်ဟုတ်ကဲ့အဲ့ဒီအစီရင်ခံစာကပြီးခဲ့တဲ့နှစ်ကကျွန်တော်နဲ့အတူအမေရိကန်ငင်းချမ်းရေးဌာနကလူတချို့မြန်မာပြည်ကိုသွားတယ်သွားပြီးတော့ဒီမြန်မာနိုင်ငံရဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအဓိကအဖြစ်မြန်မာပြည်ကိုငင်းချမ်းရေးရအောင်လုပ်ချင်တယ်ဆိုလို့ရှိရင်မြန်မာပြည်မှာဖြစ်နေတဲ့ပြည်ပခါတွေကိုကျွန်တော်တို့ဖြေရှင်းရမယ်ပြိပခဆိုတဲ့နေရာမှာပြိပခကို3မျိုးလို့ကျွန်တော်တို့ကမြင်တယ်။ပြိပခ3မျိုးဆိုတာဘာလဲဆိုတော့နံပါတ်1ကဒီအစိုးရနဲ့ပြည်သူတွေကြားထဲမှာဖြစ်နေတဲ့ပြိပခ။နံပါတ်2ကတိုင်းရင်းသားရဲ့နောက်ပြီးတော့နိုင်ငံရေးပါတီတွေကြားထဲမှာဖြစ်နေတဲ့ပြိပခ။နံပါတ်3ကဒီလူလူလူတန်းသားလူအတိုင်းဝိုင်းထဲမှာဖြစ်နေတဲ့ပြိပခပေါ့။အဲ့ဒါကတော့ဘာသာရေးဆိုင်ရာပြိပခတွေလို့ဟာမျိုး။ဒီလို3မျိုးကိုကျွန်တော်တို့ကမြင်တယ်။ဒီ3မျိုးထဲမှာအထူးသဖြင့်ဒီပြိပခတွေဖြစ်ရတဲ့ဟာကပြိပခတွေမှာပါဝင်နေတဲ့သူတွေရဲ့အတွေ့အကြုံတွေသူတို့အနေနဲ့သူတို့ဘာတွေသိထားလဲပေါ့နော်သူတို့ရဲ့ knowledge လို့ခေါ်တော့ပေါ့အဲ့ဒါသူတို့ဘာတွေသိထားလဲသူတို့မှာဘာတွေများအခါတည်းရဲ့အတွေ့အကြုံတွေရှိသလဲအဲ့ဒါတွေရှိသွားတယ်အဲ့ဒီအတွေ့အကြုံတွေပေါ်မူတည်ပြီးတော့သူတို့အနေနဲ့ဘာတွေများသူတို့ရဲ့ attitude လို့ခေါ်တယ်သူတို့ရဲ့အမြင်သဘောထားတွေဘယ်လိုပြောင်းလဲလာလဲအဲ့လိုသဘောထားအမြင်ပြောင်းလဲလာတဲ့အခြေအတင်ပေါ်မှာမူတည်ပြီးတော့သူတို့ဘယ်လိုအပြုအမူတွေလုပ်လာလဲအဲ့ဒါ behavior ပေါ့အဲ့တော့ knowledge ရဲ့ attitude ရဲ့ behavior ရဲ့အဲ့ဒီအချက်၃ချက်ကိုမီဒီယာတွေအနေနဲ့ကြားဝင်ပြီးပြောင်းလဲသွားလုပ်နိုင်လို့ရှိရင်ပြောင်းတယ်တော့အမြင်တွေကြည်လင်လာမယ်ယုံကြည်မှုပိုတိုးပွားလာမယ်နောက်ပြီးတော့တောင်းတဲ့ဟိုတစ်ဖက်နဲ့တစ်ဖက်စီလုံးမြင်မှုအားလေးပိုကောင်းလာမယ်ဆိုတဲ့အခြေခံသဘောလေးနဲ့လုပ်ပြရအဲ့တော့လူတွေရဲ့ knowledge တွေ attitude တွေ behavior တွေအဲ့တော့သူတို့ရဲ့အတွေ့အကြုံအသိပညာပြီးတော့သဘောထားပြီးတော့အပြုအမူတွေကိုပြောင်းလဲသွားအောင်ဆိုလို့ရှိရင်မီဒီယာတွေမှာအထူးသဖြင့်ပေါ့နော်ဟိုတောင်းတဲ့နားလည်မှုတွေရအောင် radio တွေကနေပြီးတော့ talk show လေးတွေလူတွေတစ်ဖက်နဲ့တစ်ဖက်လူတွေထိတ်ခေါ်ပြီးတော့ဘလို့လုံးမလဲအားလုံးတစ်ဖက်နဲ့တစ်ဖက်မကျင်းတတ်တာတွေဝယ်ပြောမနေလည်းနဲ့တစ်ဖက်ကနေပြောအစိုးရဝန်ထမ်းတွေကလည်းလာပြီးတော့သူတို့ရှင်းပြတာတွေပါလောက်လာလေဆိုလို့ရှိရင်တစ်ဖက်နဲ့တစ်ဖက်ဟိုယုံကြည်မှုလေးတွေပေါ်တိုးလာမယ်နောက်ပြီးတော့ပွင့်လင်းမြင်သာမှုလေးရှိလာမယ်ဒါဆိုလို့ရှိရင်အစိုးရနဲ့ပြည်သူကြားထဲမှာဆိုလို့ရှိရင်လည်းနားလည်မှုလေးရှိလာတဲ့ပြိပခါလေးနည်းနည်းချုပ်ငိမ့်သွားမယ်ဆိုတဲ့အနေထားပေါ့နော်တိုင်းရင်းသားတွေကြားထဲမှာဆိုလို့ရှိရင်လည်းတယောက်နဲ့တယောက်တစ်ချိန်လုံးကဟိုရှိနေခဲ့တဲ့အမြင်ပြင်းပြောက်မှုလေးဘာတွေညာတွေဆိုတာတွေကိုပို့ပြီးတော့ဟို radio program တွေတောင်မှမဟုတ်ခြင်း TV program တွေအမြင်လေးတွေရှင်းသွားအောင်လုပ်ပေးနိုင်လို့ရှိရင်အဲဒီပြိပခါတွေချုပ်ငိမ့်သွားနိုင်တယ်တောင်မှမဟုတ်ခြင်းချုပ်ငိမ့်မသွားနိုင်တော့မှာပဲပြေလျော့သွားနိုင်တယ်ဆိုတဲ့အမြင်လေးကိုအစီရင်ခံစာသုံးသပ်ထားတာပါအဲ့တော့အဲ့ဒီသုံးသပ်ထားတဲ့ဟာလေးကိုကျွန်တော်ကအကြံပြောပြလိုက်ကလေး
အဲ့လိုအကြံပြုချက်တွေနဲ့ဒီပြည်ရင်းပြည်ပဒီမီဒီယာတွေပေါ့နော်မြန်မာဘာသာလွှင့်နေတဲ့ဒီမြန်မာမီဒီယာတွေအနေနဲ့အဲ့ဒီအကြံပြုချက်တွေကိုလုံနိုင်တဲ့စွမ်းရည်ခေါ်မလားလုံနိုင်တဲ့အနေအထားပေါ်မှာရောဘယ်လိုများအခုပယ်နယ်မှာဘယ်လိုများဆွေးနွေးကြပါလဲရှင်ဆွေးနွေးတဲ့အချက်ရောပါပါလား
ဒီနေ့ဆွေးနွေးတဲ့အချိန်မှာတော့အဲ့လောက်အထင်မရဘူးဒါပေမဲ့ကျွန်တော်အခုရန်ကုန်မှာရောက်နေတဲ့ခီးစဉ်ရဲ့ဒီဇိတ်ကပိုင်းအဖြစ်ကတော့ကျွန်တော်အဲ့လိုအကြံပြုထားတာတွေကိုဘယ်လိုလူတွေကရောဘယ်လိုအဖွဲ့အစည်းတွေအကောင့်တွေပေါ်နိုင်မလဲဆိုတော့ဟိုအကြံမြင်ဟို sensitive check လေးပေါ့နော်အဲ live ပြောကျွန်တော်စကားပြောရတာရှိတယ်။ဥပမာအဖြစ်ကျွန်တော်တို့ကောလာဟာလာတွေကိုအသာနှောပြီးတော့ radio program လေးတစ်ခုနဲ့ ခြေထည့်လိုက်မယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ဘယ်လိုအဖွဲ့အစည်းမျိုးကတာဝန်ခံပြီးလုပ်ပေးနိုင်မလဲအဲ့ဒါဆိုရင်တို့လို့ရှိမှကျွန်တော်တို့ပြောလိုက်တဲ့ဟိုအကြံပြုထားတာကိုတို့ဘယ်လိုနားလည်သဘောပေါက်တယ်လဲဘယ်လိုဆက်လုပ်ချင်လဲဆက်လုပ်ချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကလည်းတစ်ခါကနေပြောပေါ့နော်ဝေးကြေးရဘယ်လိုဆက်ဆက်ပြီးကူညီပေးနိုင်မှုရှိမလားဤပညာရကူညီပေးနိုင်မှုရှိမလားဆိုတာလေးကျွန်တော်ကြံလာပေါ့နော်အဲ့ဒါနောက်ဆက်တွဲလုပ်ဖို့ကျွန်တော်တို့စီစဉ်နေတယ်
ဟုတ်ကဲ့ဒါကတော့ဒီငင်းချမ်းရေးတည်ဆောက်မှုမှာမီဒီယာတွေရဲ့အခန်းကဏ္ဍအကြောင်းဆွေးနွေးချက်အကြောင်း VOA မြန်မာပိုင်းဌာနမှဦးတန်းလင်းထွန်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။